မင်္ဂလာပါကိုဆွေဝင်
းဟုတ်ကဲ့မင်္ဂလာပါခင်ဗ
ျအမေရိကန်မှာပေါ့နော်နိုင်ငံတကာမှာနာမည်ကြီးတဲ့ Sharon Stein Journalism ဆုကိုအခုကိုဆွေဝင်းဒီ2021အတွက်ဆုချီးမြှင့်ခဲ့ရတဲ့အတွက်လည်းကျမတို့အများကြီးဝမ်းသာကုန်ယူပြီးပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျ
ကိုဆိုဝင်းဆိုလို့ရှိရင်ဒါမြန်မာသတင်းသမားတအုပ်အနေနဲ့ဒီလိုနိုင်ငံတကာအသိမှတ်ပြုပြီးတော့ဟိုချင်းမြခံရတဲ့စုတွေထဲမှာဒါကတော့နောက်ဆုံးအခုရရှိထားတဲ့စုပေါ့နော်အထူးသဖြင့်ကိုဆိုဝင်းကဒီမြန်မာနိုင်ငံမှာဒီအရသာအစိုးရလက်ထက်အိတ်ရဲကိုကကိုဆိုဝင်းဒီမြန်မာနောက်အနေနဲ့လည်းခက်ခဲတွေကြားရပ်တည်ပြီးတော့ပေါ့လေတင်ပြနိုင်ခဲ့တဲ့အနေအထားတွေမှာလည်းနိုင်ငံတကာအသိမှတ်ပြုတာတွေ့ရပါတယ်ဆိုတော့အခုဒီနောက်ဆုံးဒီ Sharon Stein ဒီ Journalism Award ကိုလက်ခံရရှိရတဲ့အဓိကအကြောင်းရင်းရောဘာကြောင့်လဲဆိုတာရောသိရလားရှင
်ဒီကျွန်တော်တို့ရဲ့သတင်းတွေကတဆင့်ပေါ့နော်ဒီပြည်သူလူထုကသူတို့တည်တည်သိထိုက်တဲ့လူအဖွဲ့အစည်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပုံမူပြီးတော့မှသိမြင်လာတယ်ဆိုတာကိုဒါကိုအဓိကထောက်ရှုပြီးတော့မှဒီစုကိုပေးတယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းကြားပါရယ်ဒါကျွန်တော်အနေနဲ့ကလည်းပဲအခုလိုအခြေအနေမျိုးမှာဘာမှအထူးတည်းမြန်မာပြည်သူအားလုံးပါပဲပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့လူတွေအားလုံးရောဘယ်ကိစ္စကိုမှအကြောင်းပြုပြီးတော့မှဒီဝန်တာ BD ဖြစ်နိုင်စရာအကြောင်းမရှိပါဘူးเนาะပြီးရလို့ပြီးတော့ဆိုတော့လေကျွန်တော်တို့က yes ပေါ့ဗျာဟိုဒီလိုသဘောပဲရှိပါတယ်ဒါပေမဲ့ပြီးတာကတော့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေအားဆိုလို့ရှိရင်ဒီသတင်းမီဒီယာကိုနှက်ပတ်ပြီးတော့အားကောင်းသွားစီတယ်ဆိုတော့ထောက်ရှုပြီးတော့ပြီးတာဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံမှာ February 1ရက်နေ့စစ်အာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်လာတယ်ပေါ့နော်အဲ့ဒီတဲမှာမြန်မာနောင်းကိုလည်းအထူးသဖြင့်စစ်ကောင်စီကနေပြီးတော်တော်လေးတင်းတင်းထန်ထန်ဖိနှိပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းအခုမြန်မာနောင်းကဆက်လက်ပြီးတော့ပေါ့နော်ရက်တီလှုပ်ရှားနေတယ်သတင်းတွေကိုအဆက်မပြတ်တင်ဆက်နေတာလည်းတွေ့ရပါတယ်လက်ရှိဒီမြန်မာနောင်းကဒီမြန်မာနိုင်ငံမှာပေါ့နော်သတင်းမီဒီယာတစ်ခုအနေနဲ့ရက်တီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တက်နိုင်သမျှကျွန်တော်တို့ကြိုးစားပြီးလုပ်ကင်နေတာရှိတယ်ကျွန်တော်တို့ဟိုအခွဲအသာတချို့ဒီကတော့အခုအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့တရားမဝင်အဖွဲ့အစည်းဖြစ်ကျွန်တော်တို့ကျင်ညာတဲ့အခြေအနေမှာအလုံးမလုံးနိုင်တာတွေလည်းရှိတယ်ပေါ့နော်အလုတ်ကနေပြီးတော့နှုတ်ထွက်သွားတယ်လည်းရှိတယ်အဲ့ဒီအခြေအနေမျိုးရှိပါတယ်တချို့လူတွေကြတော့ကျွန်တော်တို့ဒီအစိုးရရဲ့ထိန်းချုပ်နေပြီးအပြင်ဘက်မှာကျွန်တော်တို့ရောက်ရှိနေတဲ့လူတွေရှိတယ်နောက်ပြီးတော့ပြင်ပမှာပေါ့နိုင်ငံပြင်ပမှာရခိုင်တဲဟိုကကျွန်တော်တို့ဟိုခန့်ထားတဲ့လူတွေလည်းရှိပါတယ်ခင်ဗျအဲ့ဒီလူတွေပူပေါင်းပြီးတော့လှုပ်ဆောင်တာရှိတယ်နောက်ပြီးတော့အခုအလုံးပြနေတဲ့ဒီ citizen journalist တွေရှိတယ်။နောက်ပြီး stringers တွေရှိတယ်ပေါ့နော်။ဒီဆိုအလုပ်တန်းသတင်းတောက်တွေပေါ့။ဒီလူတွေပူပေါင်းပြီးတော့မှကျွန်တော်တို့တွေသတင်းတွေကိုတက်နိုင်သမျှဟိုရယူနေသေးရဲ့အခုအချိန်ဒီမှာနော်။ဆိုတော့အဓိကကတော့ကျွန်တော်တို့ကဒီအချိန်ဒီမှာတားဆိုးတာမှန်တယ်။ဒါပေမဲ့လည်းဘယ်လောက်ပဲအချိန်ဒီဆိုးဆိုးကျွန်တော်တို့သတင်းမီဒီယာအဓိကတာဝန်ခံရမှာတော့ဒီသတင်းကမှန်ကန်ဖို့အဓိကပဲ။ဒီသတင်းကခိုင်မာမယ်တိကျရမယ်ဒါကိုကျွန်တော်တို့ကအဓိကအမခံဖို့ပဲเนาะဆိုတော့ဟိုတက်နိုင်နေကြဒီရှိတော့အောင်နေပြီးပဲကျွန်တော်တို့တွေဟို reporting လုပ်နေပေါ့သတင်းတွေရေးသားပြီးတော့ပြည်သူလူထုကိုတင်ဆက်နေတယ်တချို့အခြေအနေပါဆိုလို့ရှိရင်ဟိုအပြင်ဘက်မှာပြောသလောက်သူဒီမဟုတ်ဒီလူမှုကွန်ရက်မှာပြောသလောက်အခြေအနေကိုကျွန်တော်တို့ဘက်ကနေပြီးအတိမပြုနိုင်တာတွေအသေးစိတ်မရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့သတင်းမတင်ဆက်ပါဘူးကျွန်တော်တို့ပါလေကိုထုတ်တဲ့သတင်းအောင်ဟုတ်တယ်မဟုတ်ဘူးဆိုတော့ဒီပြည်သူလူထုကအသိဆုံးပါအခုဆိုရင်စစ်ကောင်စီရဲ့ဒီရက်ဆက်တက်ဖြတ်နော်ဖမ်းဆီးနေတာဒါတွေကိုကျွန်တော်တို့တွေဦးစားပေးပြီးလုပ်နေတယ်ဒါပေမဲ့ဘယ်စီမီစီကံမှုအခြေခံလဲဆိုတော့ဒီအမှန်တရားဆိုတဲ့နော်ဒီစီမီစီကံမှုပဲအခြေခံပြီးတော့ပဲကျွန်တော်တို့တွေဒါကိုလုဆောင်နေခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အဲ့လိုသတင်းမှန်ကန်ခိုင်မာတိကျရမယ်တိကျကျနဲ့ပေါ်ပြနေတဲ့အပိုင်းမှာလေဟိုတစ်ဖက်မှာကျတော့ဟိုစစ်ကောင်စီရဲ့ဒီပြောဆိုချက်တွေပေါ့မြန်မာနောက်အနေနဲ့ဟိုရယူကြိုးပမ်းနေတဲ့အပိုင်းမှာဘယ်လိုရှိလဲရှင
်ကျွန်တော်တို့အငင်းပွားစရာဖြစ်တဲ့သတင်းဖြစ်စင်တိုင်းကိုကျွန်တော်တို့တွေ့နိုင်နေများကျွန်တော်တို့တွေဖုံးဆက်ပြီးတော့မြင်မြန်ပါတယ်သူတို့ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုဖြေချားမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကကြိုတင်သိရှိထားပါတယ်နော်ဒါ့အပြင်လည်းပဲကျွန်တော်တို့တွေတနင်္လာနေ့ကျွန်တော်တို့ဒီဖုန်းဆက်တယ်မရဘူးဆိုရင်တော့မှကျွန်တော်တို့ဒီအစိုးရထုတ်သတင်းစာတွေမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ပြန်ကိုးကားတယ်ဥမာအားဖြင့်ကျွန်တော်တို့ကလူ10ယောက်တည်တယ်စစ်ကောင်စီကတော့လူတစ်ယောက်ပဲတည်ပါတယ်ဒါမျိုးတွေပေါ့နော်ဒါတွေလည်းကျွန်တော်တို့ကကိုးကားပြီးတော့ကျွန်တော်တို့ထည့်ကြီးပါတယ်အဲတချို့အကြောင်းလည်းပဲကျွန်တော်တို့စစ်ကောင်စီရဲ့ရေးသားနေတဲ့အခြေအနေတွေကိုလည်းပြည်သူလူထုသိအောင်လည်းကျွန်တော်တို့ပြန်လည်းရေးပြတာရှိပါတယ် စစ်တပ်ထုတ်သတင်းစာတွေပေါ့နော်ဒီသတင်းစာတွေမှာဆိုလို့ရှိရင်တည်သွားတဲ့လူတချို့ဟာဆိုလို့ရှိရင်ဒါသူ့ဟာသူသူယူသွားရင်တည်ဆုံးသွားတာဖြစ်တယ်သူတို့စစ်ကောင်စီကဘာမှဟိုဟာတောင်းအောင်မရှိဘူးပေါ့နော်ဥပမာအဖြစ်ဒီလွန်ခဲ့တဲ့တစ်လလောက်ကတည်ဆုံးသွားတဲ့အလုံးမှာဆရာဆံမတွေဆန္ဒပြရင်းနဲ့ပြစ်သက်ခံရတဲ့ဆရာဆံမဆိုလို့ရှိရင်သူ့ဟာသူနှလုံးရောကဖောက်ပြီးတည်သွားတယ်ဆိုပြီးတော့မှဒီကနေ့သတင်းစာမှာပါတယ်ဒါကျွန်တော်တို့ reporting ဒါကိုပြန်လုပ်ဖို့ကြိုးစားနေတယ်။လက်ချက်တော့ထွက်မှာပေါ့နော်။ဟိုပြောချင်တာစစ်ကောင်စီကဘာတွေ reporting လုပ်နေလဲ၊ဘာတွေထုတ်ပြန်နေဆိုတာကိုလည်းပြည်သူလူထုကိုသိအောင်ကျွန်တော်တို့ပြောပြရအောင်။နောက်ပြီးဒီထုတ်ပြန်ချက်တွေကဘယ်လောက်ထိအမှန်ပါသလဲဆိုတာလည်းကျွန်တော်တို့ကပြောပြဖို့လိုတဲ့။ကျွန်တော်တို့ကနှစ်ဖက်ဆိုပြီးတော့မှပဲသူပြောသမျှတဲ့အားလုံးမစစ်စစ်ပန်ကျွန်တော်တို့ကထုတ်လို့မရဘူး။ကျွန်တော်တို့ကလေစစ်စစ်ပေးရမယ့်တောင်းကကျွန်တော်တို့ရဲ့တောင်းအောင်ပဲနော်။နှစ်ဖက်ပြောသမျှပြောချင်တာပြောကွာဆိုပြီးတော့ကျွန်တော်တို့ကထုတ်လို့မရဘူး။ဒါကျွန်တော်တို့အတွက်ဟိုအင်မတန်အရေးကြီးဆုံးနောက်ဒါကျွန်တော်တို့ရဲ့ထောင်ချောက်ပဲเนาะကျွန်တော်တို့ကနေပြီးတော့ဒီဆီယမ်မဆိုလို့ရှိရင်ဟိုသူကတီလောက်တဲ့ဒီ fatal shot ပေါ့ဂန်ရှော့မရဘူးဆိုတာမှန်တယ်ဒါပေမဲ့ဒီဆီယမ်မကသူကလက်မှာသူကစီစံတန်ရတယ်ဒါမျိုးပေါ့เนาะလက်မှာတန်ရတယ်ဒါပေမဲ့တီဆုံးသွားတယ်သူကအဲ့ဒီနေရာမှာတယ်ဆိုတော့နှလုံးရောအခက်ရှိတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာတော့အတူရပြောကလုံးဝမပါဘဲနဲ့ဒီဆီယမ်မကတည်ဆုံးသွားတယ်နှလုံးရောကဖောက်ပြီဆိုတော့ဒီဆီယမ်မကတည်ဆုံးသွားတယ်ဆိုတာဆန္ဒပြလမ်းလျှောက်ရင်းတော့မှဒိုင်းစုမောပြီးတော့မှဖောက်ပြီးတည်သွားတာမဟုတ်ဘူးလေဒါမျိုးကြတော့စစ်ကောင်စီကနေပြီးတော့မရှင်းပြဘူးเนาะဒါဒီဆီယမ်မကတနနဲ့ပြစ်ခံရတယ်ပြစ်ခံရပြီးတော့မှသူကတည်ဆုံးသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေပေါ့เนาะစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့တွေကထုတ်ပြန်ပြီးကိုကျွန်တော်တို့တွေပြည်သူလူထုကိုပေးဖို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီသတင်းမီဒီယာမှာပါသလိုပေါ့နော်ဟိုကျွန်တော်တို့က in contest and in perspective ဆိုတာကျွန်တော်တို့ကဒီအကြောင်းနဲ့အကျိုးနဲ့တော့တိုင်းဝိုင်းပြီးတော့ကျွန်တော်တို့ပေါ်ပြရမယ်ဆိုတော့တောင်းပန်ရှိပြီးသားပဲဒါတော့ကျွန်တော်တို့တွေကြိုးစားပြီးလုဆောင်ပေးနေပါတယ်ခင်ဗျာ
အခုစစ်ကောင်စီကဒီအာနာသိန်းနဲ့ကိစ္စမှာမီဒီယာတွေကိုအပြင်းထန်ဖိနှိပ်နေတဲ့သူတို့ရဲ့အဓိကအယူအချက်ကိုဘယ်လိုမြင်လဲရှင
်အဓိကအယူအချက်ကတော့သူတို့ကဒီအာနာသိန်းမှာနံပါတ်1အချက်ကဒါစနစ်တကျကြိုတင်ပြင်ဆင်ပြီးတော့မှသူတို့ကသိမ်းခဲ့တာပဲလေဆိုတော့အာနာသိမ်းလို့ရှိရင်အာနာသိမ်းနိုင်တဲ့ကိန်းနဲ့ဒီမီဒီယာတွေအားလုံးရိုက်ချိုးပစ်ပုံပေါ့နော်အဓိကအားဖြင့်သူတို့စိတ်ထဲမှာ independent ဖြစ်တယ်ပေါ့နော်ဆိုတော့သူတို့လွှမ်းမိုးလို့မရဘူးဆိုတော့မီဒီယာတွေအကုန်လုံးရိုက်ချိုးဆိုတော့သူတို့ကစနစ်တကျပြင်ဆင်ထားပြီးသားပဲဘာကြောင့်ရိုက်ချိုးကြတာလဲဆိုတဲ့အခါကျတော့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ခြင်းလိုပဲဒါကနံပါတ်1နံပါတ်1အဓိကပဲဒီနံပါတ်2ကတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားနေတယ်ပေါ့နော်အခုအာနာရှင်စန့်ကျင်ရေလှုပ်ရှားမှုတွေပတ်သက်ပြီးတော့မှတီတူလူတွေတယောက်တယောက်မသိအောင်ဆိုပြီးသူတို့တွေဒါဖုံးကွယ်ဖို့ပဲအခုဆိုအစိုးရသတင်းစာတွေမှာအာဒါဟိုဒီဆန္ဒပြမှုတွေပတ်သက်ပြီးတော့မှပုံဖော်နေတာအကုန်လုံးအကြမ်းဖက်သမားပဲဒီမျိုးပုံဖော်နေတာနော်ဒါတက်မတော်အားနေပြီးတော့မှအ ਨੇ ဆုံးအင်အားနဲ့နော်ဟိုအ ਨੇ ဆုံးအင်အားနဲ့ထိန်းချုပ်လို့ကန့်သက်ပြီးတော့မှဒါဖြူခွင်းတာတို့တားဆီးတာလုတ်တယ်ဆိုပြီးတော့မှဒါဝါရဖြန့်ချီနေရတယ်အလုံးသိပြီးသားပဲเนาะဆိုတော့စစ်ကောင်စီရဲ့ဝါရဖြန့်ချီမှုတွေကိုတည်ပြပြလုပ်ချင်လို့နောက်ပဆုံးဒီအာဆီယံအစည်းအဝေးတော့တက်ခဲ့တာပေါ့မှဒါအင်မတန်ဟိုဒါဆက်စရာမျက်နှာပြောင်တိုက်ပြီးတော့မှเนาะပြန်လာတဲ့ခါမှာသူ့ကမ္ဘာကောင်းဆောင်တွေကဒေသတွင်းကောင်းဆောင်တွေကလက်ခံတယ်ဆိုပြီးတော့မှပြည်သူလူထုကိုထုတ်ပြောတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေအချက်၅ချက်ရခဲ့တယ်ဆိုရင်ပတ်သက်ပြီးတစ်ချက်မှမပြောဘူးဒါမျိုးတွေပေါ့เนาะဆိုတော့ဒီသူ့ရဲ့အဓိကဟိုအကြောင်းရင်းတွေကတဲမှာလည်းပဲဒီသူ့ရဲ့ဝါရဖြန့်ချီတဲ့ရန်တရားကိုသူကနေကြေပြပြလှုပ်ဆောင်ဖို့ပဲဒါကြောင့်မလို့မီဒီယာတွေနှိမ့်ကုန်လို့မကဘူးဒီဟိုအင်တာနက်ဒီဟိုဖြတ်တောက်ပြတယ်အင်တာနက်ဖြတ်တောက်တယ်ဆိုတော့ပြည်သူလူတွေတရားတရားဆက်ဆံလို့လှုပ်ရှားလို့မရအောင်ယုံတယ်မကဘဲနဲ့သတင်းမီဒီယာတွေရှီရနေပြီးစီးဆင်းနေတဲ့အချက်အလက်တွေကိုလည်းသူတို့ကနေပြီးတော့ဖြတ်တောက်ဖို့ဆိုရည်ရွယ်ချက်ပါပဲအဓိကတော့ drain ဒီလိုကိုခိုးလို့ရလို့ပဲပေါင်ချပြီးတော့မှစစ်အုပ်ချုပ်ရေးတွတ်သွင်းမှုပါပဲလူရင်းတူရှင်ပြောရမှာဆိုရင်တော့
အဲ့တော့တို့အခုလို internet တွေဟိုပါတို့ဖြတ်တောက်ပြီးတော့ဗောနော်တရင်းမီဒီယာတွေကိုတို့ထိ ंछ ုပ်တယ်အဆက်အသွယ်တွေကိုလည်းတို့ထိ ंछ ုပ်တဲ့အခါမှာဒီစစ်ကောင်စီရဲ့အဲ့လိုလုပ်ရက်တရားကိုတကယ်ပဲထိရောက်လားရှင
်ကျွန်တော်တို့ပြောရမှာဆိုလို့ရှင်တော့တကယ်တော့ဒါရီယာမထိရောက်ပါဘူးခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ဒီဟာဒီအချိန်က19881962 2000အချိန်နဲ့ကျွန်တော်ကလုံးဝမဆိုင်ဘူးဒါ 21st century 21ရာစုဆိုတာကိုစစ်ကောင်းဆောင်တွေကမေ့နေပြီဒါအင်မတန်ဟိုလွဲမှားနေတဲ့ကိစ္စပဲเนาะပြည်သူလူထုကဟိုတော့လည်းမျိုး 63ပဲဖြစ်ဖြစ်88ပဲဖြစ်ဖြစ်ကျွန်တော်တို့တချို့လူတွေပြည်သူလူထုတွေကသတင်းကိုအချက်လက်တွေမရတဲ့အခါကျတော့ဝေဝါးစရာအများကြီးရှိတယ်ပေါ့နော်နောက်ပြီးတော့အဲ့ခက်ကာလာတွေအာဏာမသိမ်းခင်ကလည်းပဲဒီမိုကရေစီဆိုတဲ့ခက်ကိုကောင်းကောင်းမွန်မွန်တချို့ဟာတွေမဖြတ်သန်းခဲ့ရနောက်ပြီးတော့အခုခက်လိုဟာမျိုး21ရာစုလိုဟာမျိုးတခါတဲ့သတင်းအချက်လက်တွေဟာ free flow of information ပေါ့နော်အကန့်အသတ်မရှိစီးဆင်းနေတယ်ဆိုတော့အတွေ့အကြုံမျိုးကိုဟိုတော့မရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့အာနာသိမ့်ပြီးနောက်ပိုင်းမှာဝါရဖြန့်ချီတာတွေအတိုင်းအတာတစ်ခုတည်းအောင်မြင်ခဲ့တယ်။ဒါပေမဲ့အခုအာနာသိမ့်တာသိမ့်ပြီဆိုတဲ့ဟိုကစစ်တပ်ကနေဖြန့်ချီနေတဲ့သတင်းစကားတွေပတ်သက်ပြီးပြည်သူလူထုကလုံးဝမယုံတော့ဘူး။နော်အဲ့ဒီအခြေအနေရှိပါ။ဒါကြောင့်မလို့လုံးဝကျွန်တော်ကထိရောက်မှုမရှိပြည်သူလူထုကလည်းရတဲ့နီးလန်းတဲ့ဟိုအခုအချိန်ထိသတင်းချက်လက်တွေရဖို့အတွက်ကြိုးစားနေလို့ပဲ။အခုဆိုလို့ရှိရင်ပြည်သူလူထုကကျွန်တော်သိရတော့ဆိုလို့ရှိရင်ဗီဒီယိုတွေပြန်လည်ပြီးပုံမှန်အားကိုးလာပြီးတော့မှဆိုသတင်းချက်လက်တွေကျွန်တော်ရယူနေတဲ့အပိုင်းတွေကိုလည်းကျွန်တော်တို့သိရတယ်ပေါ့နော်။ဆိုတော့ကျွန်တော်စစ်ကောင်စီနေနဲ့ဒီ drain ကြီးလုံးပြန်ပြီးတော့မှ water pipe တင်းသွင်းမှုဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စလေလို့ကျွန်တော်ပြောချင်ပါတယ်
။အထူးသဖြင့်ဤပညာတွေကလည်းတိုးတက်လာတယ်เนาะလူတွေကအလွယ်တကူဒီအဖြစ်အပျက်တွေကိုသူတို့ကိုယ်တိုင်ပေါ့เนาะ citizen journalist ဆိုတဲ့အနေအထားနဲ့ဒီစစ်တပ်ကနေပြီးတော့သူတို့ဖြိုခွဲနှိမ်နင်းနေတဲ့ဟာတွေဆိုလို့ရှိရင်တကယ်ဗီဒီယိုမှတ်တမ်းနေနဲ့ဟိုထွက်လာတာတွေပေါ့เนาะဓာတ်ပုံတွေလည်းကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာကျတော့လေဒီလို citizen journalist တွေရဲ့သူတို့ကိုယ်တိုင်ထုတ်ဖော်ချက်တွေတင်ပြချက်တွေနဲ့ဒီသတင်းမီဒီယာရဲ့တကယ်မှန်မှန်ကန်ကန်ပေါ့နော်တိတိကျကျရှိဖို့ဆိုတဲ့အပိုင်းမှာရော CG တွေရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါသတင်းမှန်ကန်မှုပေါ်မှာအထောက်အကူဖြစ်စေသလားဒါနဲ့ပတ်သက်ပြီးကိုဆွေမင်းဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒီ CG တွေပေါ့နော်တာမန်ပြည်သူပြည်သားတွေရဲ့ဒီအချက်လက်တွေမှတ်တမ်းတင်မှုတွေဟာကျွန်တော်အခုအချိန်ဒီမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်ကိုကျွန်တော်အရေးကြီးနေပြီသတင်းမီဒီယာတွေအတွက်အဲ့လိုအဲ့လိုကိုအားကိုးနေရအရေးကြီးတဲ့အဖြစ်အပျက်တွေမှန်တယ်များို့သတင်းမီဒီယာတွေကဒါကိုကိုယ်တိုင်ကိုယ်ကျမှတ်တမ်းမတင်နိုင်တော့ဘူးကျွန်တော်တို့ကဒီတာမန်ပြည်သူပြည်သားတွေရဲ့ရိုက်ကူးလာတဲ့ဟာတွေပဲကျွန်တော်ပြည်တွင်းရောပြည်ပရောရှိသမျှကမ္ဘာမီဒီယာတွေကအားလုံးကဟိုကဤခုနေရတယ်ဆိုတော့ဒီအချိန်ကြီးကျွန်တော်တို့ကြောက်သွားပြီဒါကြောင့်မလို့အင်တာနက်မရလဲလဲကျွန်တော်တို့ကဒီဓာတ်ပုံတွေကိုရိုက်ထားရမယ်နော်ရုပ်သံတွေကိုမှတ်တမ်းတင်ထားရမယ်ပြင်ဓာတ်တွေကိုနီးမျိုးစုံနဲ့ကျွန်တော်တို့တွေကအပြန်အလှန်ဖလှယ်ရမယ်ကျွန်တော်တို့တွေကဆိုတော့ခါကျတော့ပြည်သူလူထုကိုလည်းကျွန်တော်ကပြောချင်ပါအင်တာနက်လုံးဝမရရင်တော့မှ live လို့မရရင်တော့မှဓာတ်တွေကိုတက်နိုင်ကြများမှတ်တမ်းတွေတင်ထားကြဖို့နောက်ပြီးဆိုအစိုးဆုံးအချိန်ရောက်တော့ရောက်သွားရင်တော့မှကျွန်တော်တို့တွေကဖြစ်ပျက်တဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့မှစာနဲ့ရေးပြီးတော့မှမှတ်တမ်းတင်ထားဖို့နောက်ပြီးတော့ဒီအတန်ဖိုင်နေနဲ့ပေါ့နော်တခါလေးပဲအိုင်းနဲ့ပတ်သက်ပြီးတော့မှတ်တမ်းပြတာဖြစ်ပျက်တဲ့အဖြစ်အပျက်ကိုပဲဘယ်သူမှအင်တာဗျူးနိုင်ဘူးအင်တာဗျူးမဲ့လူကလည်းကိုယ့်ရှိကိုမဆက်ပြလာလို့ဆိုလို့ရှင်ဒါတွေကိုနေဆွဲနေနဲ့ဖြစ်တဲ့ဖြစ်စဉ်တွေကိုသိမြင်သလောက်ပေါ့နော်အဲ့ဒါကြီးမှတ်တမ်းတင်ပြီးတော့မှသိချာစနစ်တကျနဲ့တက်နိုင်မြတ်သိသိထားဖို့တွေအရေးကြီးပါဒါတွေကတရအတွင်းလဲထုတ်လို့ရတာဖြစ်နိုင်တယ်တပတ်အတွင်းလဲထုတ်လို့ရတာဖြစ်ပေါ်လာနိုင်ပါတယ်အခုအနေထားမှာဆိုလို့ရှင်တော့ဒီ citizen journalist တွေရဲ့ဟိုအခန်းကဏ္ဍက90ရာခိုင်နှုန်းလောက်ကိုသတင်းမီဒီယာတွေပေါ်မှာအရေးကြီးနေပါတယ်ခင်ဗျာသူတို့တွေကထုတ်ပြန်လာတဲ့သတင်းတွေကိုကြည့်ပြီးတော့မှပဲကျွန်တော်တို့တွေကဘယ်နေရာမှာတော့အရေးကြီးနေရဆိုတော့ကျွန်တော်တို့တွေကသိရတဲ့အနေထားဖြစ်လာတယ်ကျွန်တော်တို့ကလေပြီးတော့မှသတင်းတစ်ခုကိုကျွန်တော်ကလိုက်ဖို့ဆိုတော့လည်းဘာမှမမြင်မသိပဲကျွန်တော်ကလိုက်လို့မရဘူးဒီသတင်းရဲ့စီးဆင်းရလမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းကိုရရှိဖို့ဆိုတော့အခုလိုမျိုး citizen journalist တွေရဲ့ရရှိလာတဲ့စာကြောင်းတစ်ကြောင်းပဲဖြစ်ဖြစ်ဓာတ်ပုံတစ်ပုံပဲဖြစ်ဖြစ်အဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တို့တွေကဒါတွေကိုချက်ချင်းပြည့်ပြည့်သတင်းပြန်လိုက်လို့ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနောင်ကိုတီထောင်သူလည်းဖြစ်တယ်။နောက်မြန်မာနောင်ရဲ့ editor ချုပ်လည်းဖြစ်တဲ့ကိုစေဝင်းပါရှင်။အခုလိုမျိုးဗီဒီယိုမြန်မာပိုင်းကိုအချိန်ပေးဖြည့်ထားပေးတဲ့အတွက်ကိုစေဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ